မြန်မာစစ်တပ်အနေနဲ့ဘုံကျေတာတွေတိုက်ခတ်တတ်ချက်တာတွေရပ်တည်ဖို့နဲ့တိုင်းလန်နဲ့နိုင်ငံတွေဒီမိုကရေစီလှုပ်ရှားသူတွေကလည်းငြိမ်းချမ်းရေးအတွက်ကြိုးပမ်းကြဖို့ကက်သလစ်ဂျန်ဂျုတ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘုကပန်ကြားလိုက်ပါတယ်။ကျားဒီနဲ့အရှေ့ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေပေါင်းဝဲအနည်းဆုံး35ခရစ်မတ်အခါကနေမှစစ်တပ်ကြောင့်တည်ဆုံးခဲ့ရတဲ့နောက်စစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရပ်တည်ဖို့နဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့တိုင်းလန်နဲ့နိုင်ငံတွေအနေနဲ့ငြိမ်းချမ်းရေးကြိုးပမ်းချဖို့အခုလိုကြေညာချက်ထုတ်ပြန်တောင်းဆိုတာပါ။လုံးရတဲ့ဆယ်စုနှစ်ပေါင်းများစွာမှာတွေ့မြင်ရတဲ့ဝန်내ခြေခဲစွာဖြစ်တဲ့အဆုံးသတ်ဖို့ဆက်ရရတဲ့ဆူတောင်းချောင်းလည်းပြောပါတယ်။ကာဒီနယ်ချားလ်စ်ဘုကတော့မိုးဆိုးရွာလူအများပြအသက်ခံမှုဟာစင်ကလုံးခြေကောပေါ်ရရဲ့ရဲ့ဆက်ဆက်တက်ထမှုဖြစ်ပြီးပြင်းပြင်းထန်ထန်ရှောက်ချကြောင်းနဲ့ခရစ်တော်ဖွားနေတဲ့နေ့ထင်တဲ့အများကပွဲချင်းပါနေခြင်းမှာမြန်မာလူလူကတော့တည်ဆုံးမှုရဲ့ပျက်စီးမှုတွေနဲ့တူတန်ဆုံးမှုမှောင်ကျနေပြီးမြန်မာနိုင်ငံဟာအခုကမှစစ်တလင်းဖြစ်နေတယ်လို့လည်းပြောပါတယ်။နနေ့ကတိုက်ခိုက်နေသူအားလုံးလက်နက်တွေမကန်လို့ပန်ကြားလိုက်တယ်လို့တပ်မတော်နေနဲ့ပြည်နယ်တီတီတွေပေါ်ဘုံခွဲကတိုက်ခတ်တာနေနေဖျားချောင်းကိုဆေးရုံစီတန်းဖျက်ဆီးတာရက်ပစ်ပြီးလက်နက်ကန်တိုင်းသားတွေနဲ့ငြင်းငြင်းရှင်းနေဖို့ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံပြည်ထောင်စုမြန်မာနိုင်ငံသားတွေကိုယ်တိုင်ဖြစ်ဆင်းရမယ်လို့လည်းပြောပါတယ်